စီးရီးယားနိုင်ငံမှာအဖြစ်ကရစေးရေးစတင်အသက်ဝင်ပြီးနိုင်ရိုင်းအကြာမှာပဲအမေရိကန်နိုင်ငံသားရွေးဝင်ကြီးဂျွန်ကယ်ရီကဒီအဖြစ်ခက်ရက်စဲမှုဟာ9နှစ်ကြာပြည်တွင်းစစ်ကြောင်းပြုတ်ကွဲနေတဲ့စီးရီးယားနိုင်ငံကိုပြန်လည်တည်ဆောက်ဖို့နောက်ဆုံးအခွင့်အရေးဖြစ်ကောင်းဖြစ်နိုင်တယ်လို့ပြောဆိုလိုက်ပါတယ်
။ Now I want to be clear as well that for all of the doubts that exist and we know there are many
တန်တရားတွေအများပြားရှိနေတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်ဒီတန်တရားတွေအားလုံးအတွက်ကျွန်တော်ရှင်းရှင်းလင်းလင်းပဲပြောချင်ပါတယ်လမ်းမရက်တွေအတွင်းစိန်ခေါ်မှုတွေရှိပါလိမ့်မယ်ဒါကကျွန်တော်တို့မျှော်လင့်ထားပြီးသားပါလူတိုင်းမျှော်လင့်ထားတဲ့ကိစ္စလို့ထင်ပါတယ်စိန်ခေါ်မှုတွေရှိတဲ့အတိုင်းအောင်အောင်မြင်အောင်လှုပ်ဆောင်နိုင်မဲ့အခွင့်အမ်းတွေလည်းရှိနေပါတယ်လို့အမေရိကန်နိုင်ငံသားရွေးဝင်ကြီးဂျွန်ကယ်ရီကပြောသွားတာပါမွတ်စလင်တို့ရဲ့ဘာသာရေးအရအရေးကြီးတဲ့ It El Atwa It ပွဲတော်စတင်ချိန်နဲ့တိုက်တိုက်ဆိုင်ဆိုင်ဒီနေ့လာနေနေဝင်ချိန်မှာအပြစ်ခက်ရဲစဲမှုစတင်အသက်ဝင်နေဆိုတော့စီးရီးယားစစ်တပ်ကနိုင်ငံပိုင်ရွတ်မြင့်တကြားကနေကြေညာခဲ့ပေမဲ့လက်နက်ကိုင်အဖွဲ့တွေဘက်ကဒီသဘောတူညီချက်ကိုချိုးဖောက်လာမယ်ဆိုရင်တော့ပြန်လည်တုံ့ပြန်ခွင့်ရှိတယ်လို့လည်းပြောဆိုထားပါတယ်။ဒီသဘောတူညီချက်အရအလက်ပိုမျိုးလိုလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့နေရာတွေကိုအစားအစာနဲ့စီးပွားအကူအညီတွေပေးနိုင်မှာဖြစ်ပါရဲ့ရှင်။